အရင်လကအာဆီယံထိပ်သီးအစည်းအဝေးအပြီးမြန်မာအရေးမှာအလဲကျဥက္ကဋ္ဌသုံးနိုင်ငံပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ Trigger ရန်နေရာကိုကြေညာခဲ့ပြီးမြဲလို့အတိတ်ကလုပ်နေတဲ့အင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌရာထူးကနေလာအိုကိုလွှဲပြောင်းပေးရတော့မှာဖြစ်လို့တချို့ကတော့ဒီမြန်မာအရေးမှာအာရော့သွားနိုင်တယ်ဆိုတဲ့စိုးရင်ချက်တွေရှိနေပါတယ်လက်တော့အာဆီယံရဲ့ဒီ Trigger ရန်နေရာဘယ်လိုပုံစံနဲ့စတင်နေပါလဲဘယ်လိုအလားအလာရှိနိုင်မလဲဆိုတာတွေကိုကြားခါလာအမျိုးသားညညရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုငင်းချမ်းအေးကဇွန်ကတဆင့်မေးမြန်းတိဆက်ထားပါတယ်ရှင
်ဒီနောက်နှစ်မှာဒီဥက္ကဋ္ဌအနေနဲ့တာဝန်ယူမဲ့လာအိုဟိုကူညီလို့တဲ့ပုံမအကောင်းစီလို့တဲ့အခြေခံစဉ်းစားချက်နဲ့ချင့်ကပ်မှုလို့ကျမတို့နားလဲဒီ approach ကိုလည်းကျမတို့ကတော့ appreciate လုပ်ပါတယ်ကျမတို့ကိုယ်တိုင်လည်းတိုက်တွန်းခဲ့တာရှိတယ်ခုနလာအိုဟိုရဲ့ပေါ့နော်ဟို chairmanship မှာသူကိုယ်တိုင်လည်းပဲလာအိုကိုယ်တိုင်လည်းပဲဒါဟိုဟိုလိုလိုလားလားရှိတယ်လို့ကျမတို့သိရတဲ့အတွက်ကြောင့်မို့လို့ကျမတို့ဝမ်းမြောက်ဝမ်းသာရှိပါတယ်ဘာလို့လဲဆိုတော့ဒီပူးပေါင်းဆောင်ရွက်မှုကဒါလည်းတနိုင်ငံနဲ့ lead လုပ်တာထက်စာလို့ရင်နောက်တစ်ခုကကြတော့ချိတ်ဆက်ပြီးတော့ပေါ့ဆောင်ရွက်မှုဘောအကောင်းသားစီပဲလို့ပြင်တယ်။ဘာဖြစ်လို့လဲဆိုတော့မြမကြီးကအခုဥက္ကဋ္ဌအသစ်တယောက်ပြောင်းနိုင်နောက်တစ်မျိုး approach အသစ်နဲ့ပြန်ဆနိုင်မယ်ဆိုလို့ရှိရင်ဘရောမှရှေ့ရောက်တော့မှာမဟုတ်ဘူးပေါ့နော်။ငကိုရီးယားမှရှေ့မရောက်နိုင်ရတဲ့ကြားထဲမှာနောက်တနိုင်ငံတစ်နှစ်ပြောင်းပြီးတော့တမျိုးပုံစံနဲ့ဆနိုင်မယ်ဆိုလို့ရှိရင်ဘလို့မှဒီပြဿနာဖြေရှင်းနိုင်မှာမဟုတ်ဘူး။ဖြေရှင်းနိုင်ဖို့နေနေတသာတိုးတက်မှုလည်းရှိမှာမဟုတ်ဘူးပေါ့နော်။ဆိုတော့ဒီ Trigger approach ကတော့ချိတ်ဆက်မှုကိုဘောအကောင်းသားစီတယ်လို့ကျွန်တော်မြင်တယ်။ထို့အတူကျွန်မယုံကြည်ပါတယ်။ကိုဒီတစ်နှစ်အတွင်းမှာအင်ဒိုနီးရှားရဲ့ချိတ်ဆက်ဆောင်ရွက်ထားမှုတွေ stakeholder တော်တော်များများပေါ့လေ stakeholder အားလုံးကိုကာပါမဖြစ်ပေမဲ့တော်တော်များများနဲ့သူချိတ်ဆက်ပြီးတော့စကားပြောနေတဲ့ဟာတွေကိုကျွန်တော်သိသိသာမြင်ရတယ်။အဲ့တော့အဲ့ဒီကနေပြီးတော့တွေ့ရှိလာတဲ့တွေ့ရှိချက်တွေနောက်ထပ်လိုအပ်နေသေးတဲ့လိုအပ်ချက်တွေကိုလည်းကျမတို့ carry လုပ်သွားနိုင်နိုင်မယ်လို့ကျမတို့ညွှန်လိုက်နေ။အဲတော့ဒီတည်ယဝင်ပေါ့နော်ဒါဒီ Hanover မလုတ်ခင်ကိုတည်းကဒါပူပေါင်းဆောင်ရွက်နိုင်ဖို့လို့အခင်းချင်းတစ်ခုဖန်တီးထားတယ်လို့ကျမတို့မြင်နေ။အဲတော့အဲ့ဒီဒီ Trigger approach မှာလည်းပဲကျမတို့အနေနဲ့ကတော့ပုံမထိအောင်လုပ်ဖို့လို့ပေါ့လေပူပေါင်းဆောင်ရွက်သွားဖို့လို့ကျမအစဉ်သင့်ရှိနေတယ်။ဘယ်လောက်ထိအောင်မလဲဆိုတာကတော့ကျမတို့ဘယ်လောက်ဟိုပေါ့နော်ထိထိရောက်ရောက်နေညာဖိအားပေးနိုင်မလဲအဲညီညီညွညွနဲ့ပူပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ဟာကအရေးကြီးတယ်လို့ကျွန်မအနေနဲ့မြင်ပါတယ
်ဟုတ်ကဲ့မြတ်အခုအဲ Trigger ရန်နေရာကတော့အဲစတင်နေပေါ့ pre condition အနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့စတင်ထိတွေ့နေပြီလားသူဖြစ်တော့ဟိုလာမယ့်ဥက္ကဋ္ဌလာဦးပါဝင်ပေါ့လေအထိတိဆက်ဆံမှုတွေစရှိနေပြီလားခင်ဗျာ
ကျွန်မတို့နဲ့တော့မရှိသေးပါဘူးဘာလို့လဲဆိုတော့တရားဝင်ဟိုခင်းချင်းအဖြစ်တော့ဟာလို့ပါလုပ်လိုက်ပြီပေါ့နော်ဒီကရက်ထိတ်ဒီမှာဒါပေမဲ့တရားဝင်အင်းဒီတာဝန်ဆပြီးတော့ထမ်းဆောင်တာမျိုးတော့မရှိသေးဘူးကျွန်မကနားလဲတလောက်ကတော့အခုလက်ရှိအဲချဲနဲ့အခုလာမဲ့အဲချဲပေါ့နော်ဖြစ်တဲ့လာအိုနဲ့တော့သူတို့နိုင်ငံချင်းချင်းတော့တီးတွေ့ဆောင်ရွက်မှုတွေရှိနေတော့ပြီတော့ပေါ့နော်ရှိနေတယ်လို့ကျွန်မနားလဲထားတယ်ဒါပေမဲ့ကျွန်မတို့နဲ့တော့မရှိသေးပါဘူ
းမြန်မာစစ်တပ်ပေါ်ဆက်လက်နဲ့ပစ္စည်းပိတ်ဆို့ရေးနဲ့ဝင်ငွေလမ်းကြောင်းဖြတ်ရေးမှာအာဆီယံနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ်ဝင်ချင်းနေနဲ့အားရပါသလား
နိုင်ငံတစ်ခုချင်းစီတစ်ခုချင်းစီရဲ့ပေါ့နော်မြန်မာအရေးအပေါ်မှာထားရှိတဲ့သဘောထားတွေကတော့မတူကြဘူးပေါ့နော်အဲ့တော့အဲ့ဒီချက်ကမှအဲဒါဒီ5 point consensus က compromise လုပ်ပြီးတော့ဒီအာဆီယံဖွဲ့ဝင်တွေနိုင်ငံသားမှာပေါ့နော်အားလုံးကြားထဲမှာအတိုးအလျှော်တွေနဲ့အလျှော်တင်းတွေလုပ်ပြီးတော့မြန်မာရေးနဲ့ပတ်သက်လို့ 5 point consensus ဆိုတာကြီးအခုထိရှိနေတယ်ဒါပေမဲ့ဒီ 5 point consensus ကိုဟိုတိတိကျကျလိုက်ပါအကောင့်ထဲမပေါ်တဲ့အပေါ်မှာတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုအပိုင်းမှာတော့အာဆီယံအနေနဲ့အားနည်းနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ဒါကိုထပ်ခါတလဲလဲကျွန်တော်တို့တိုက်တွန်းနေတာဖြစ်ပါတယ်ပေါ့နော်အရေးယူမှုမက်ကနီဇင်မရှိဘဲနဲ့ဒီ5 point consensus ကစာရွက်ပေါ်ကပဲဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီလိုအာဏာရှင်မျိုးကဘယ်သူမှဂရုစိုက်မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒီကိစ္စကိုကျွန်တော်တို့ထပ်ပြီးတော့တွန်းတွန်းတက်တက်ဆောင်ရွက်ဖို့လို့လိုတယ်လို့မြင်တယ်အဲနောက်တစ်ခုကကြတော့အဲထို့တူပဲဒီလိုမျိုးပဲအရေးယူဆောင်ရွက်ထားတဲ့အဲအရေးယူဆောင်ရွက်ချင်းခံနေရတယ်ပေါ့နော်ဒါကိုပြည်သူလူထုအပေါ်မှာရောအနောက်ပြည်အာဆီယံဒီပေါ့နော်ချာတာပြည်ညင်းနဲ့လည်းမညီဘူးဒီအာဏာသိမ်းမှုဟာပေါ့နော်ဆိုတော့ဒီအာဆီယံအဝန်အဝိုင်းထဲမှာရှိနေတဲ့မြန်မာနိုင်ငံရဲ့ဖြစ်တည်မှုကိုအကြီးအကျယ်အနှောက်အယှက်ဖြစ်နေတဲ့စစ်ကောင်စီနဲ့ဆက်သွယ်ဆောင်ရွက်မှုတွေမှာတော့တိတက်ပို့ပြီးတော့တင်းတင်းကျပ်ကျပ်လုပ်ဖို့လို့လိုနေတယ်လို့ကျွန်တော်တော့မြင်တယ်အဲ့ဒီအတွက်တော့တချို့နိုင်ငံတွေကတော့ကျွန်တော်တို့သတင်းအချက်အလက်တွေဒါပေးပါမြန်မာပြည်သူလူထုကိုဥမာထားပါတော့ဒီလိုမျိုးလည်းနဲ့ရောင်းဝယ်ကိစ္စမျိုးတွေပေါ့နော် dual use လိုဟာမျိုးတွေကိုဟိုမြန်မာနိုင်ငံကိုတင်ပို့တဲ့ကိစ္စမျိုးတွေမှာသူတို့ဟာအစိပ်ပိုင်းနေနဲ့မပါဝင်နိုင်အောင်ပေါ့နော်ဒါမြန်မာပြည်သူလူထုကိုအကြမ်းဖက်နေတဲ့ကိစ္စမျိုးမှာမပါဝင်အောင်လို့သူတို့မှာမူဝါဒရှိပါတယ်အဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာသတင်းအချက်အလက်တိတိကျကျပေါ့နော်ဒီလို third party မျိုးကရတာမျိုးမဟုတ်ဘဲနဲ့အဲခိုင်လုံတဲ့သတင်းအချက်အလက်တွေဒါရလို့ရှိရင် ဒါပေးပါပေါ့နော်ပူပေါင်းဆောင်ရွက်ပါမယ်ဆိုပြီးတော့နိုင်ငံတချို့ကwellingly ကန့်လန့်လာလဲရှိပါတယ်ဒီလိုမျိုးအတွက်တော့ကျွန်တော်တို့ appreciate ဖြစ်တယ်ဒါပေမဲ့ဒါက ASEAN as a whole အနေနဲ့မဟုတ်ဘဲね individual member states အနေနဲ့ဖြစ်တယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့တချို့နိုင်ငံတွေအနေနဲ့တော့အားနည်းနေသေးတာရှိတယ်ဒါပေမဲ့တချို့နိုင်ငံတွေတော့ပူပေါင်းဆောင်ရွက်လိုတာတော့ရှိတယ်လို့မြင်ရတယ်နောက်တစ်ခုကကြတော့တခြားနယ်ပယ်တစ်ခုပေါ့နော် political representation ကိုပိတ်ထားပေမဲ့တကယ် implementation level မှာရှိနေတဲ့ policy နိုင်ငံရေးရကိုစားပြုတာမဟုတ်ပါဘူးဆိုပြီးတော့ဖိတ်ကြားနေတဲ့ကိစ္စတွေရှိတယ်ဥပမာဆိုလို့ရှိရင် let alone ဒီ EU နဲ့ ASEAN နော်လူ့ကွန်ရေးနဲ့ပတ်သက်တဲ့အဲဒီပေါ့နော်ဆွေးနွေးပွဲ platform တစ်ခုမှာဆိုဒါ EU ကဖိတ်တာမဟုတ်ဘဲနဲ့ ASEAN ကဖိတ်လို့စစ်ကောင်စစ်စစ်ဒီပေါ့နော်စစ်ကောင်စီကိုကိုစားပြုထားတဲ့ CSO တစ်ခုနဲ့အဲပေါ့နော်ဒီတန်တမန်တစ်ခုကခုနလူ့ကွန်ရေးစီပေါ့နော်အခမ်းအနားလိုမျိုးမှာအဲအလုံးဆွေးနွေးပွဲလိုမျိုးမှာသွားတက်တယ်ဆိုတဲ့ကိစ္စမျိုးကကြတော့မဖြစ်သင့်ဘူးလို့မြင်တယ်ပေါ့နော်ဒါကြောင့်ဒီ political representation မဟုတ်ဘဲနဲ့ခုနတန်မတ်တဲ့ area တွေအလိုက်မှာပါရှိနေတဲ့စစ်ကောင်စီရဲ့မလျော်ကန်တဲ့ကိုစားပြုမှုမှန်သမျှကိုတော့ ASEAN အနေနဲ့ဆက်လက်ပြီးတော့တားဆီးသွားဖို့လို့လိုလဲအောင်ပဲလို့မြင်ပါတယ်